နိုင်ငံတနိုင်ငံတော်အတိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါက်ဆန်ဆုကြည်ကစစ်ပေးဆောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြစ်စည်းပေးသွားမယ်လို့ဂရုပြုပြောဆိုလိုက်ပါတယ်ဒေါက်ဆန်ဆုကြည်ကကချင်ပြည်နယ်တွင်စစ်ပေးဆောင်စခန်းကဒေသခံလူထုနဲ့တွေ့ဆုံစဉ်ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာမူတည်ပြီးပြောဆိုသွားတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကချင်လူထုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့မြကြီးနားမြို့မှာတွေ့ဆုံတယ်လို့ဝိုင်းမော်မြို့နယ်အတွင်းကစစ်ဆောင်စခန်းတွေကိုလည်းတွားရောက်တော့ပါ NLD အစိုးရအနေနဲ့စစ်ဆောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြေရှင်းပေးသွားမယ်လို့ဒေါက်ဆန်းစုကြည်ကကတိပြုပြောဆိုလိုက်ပါတယ်
စစ်ဆောင်စခန်းရဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုကျွန်တော်တို့အတက်နိုင်ဆုံးဖြေပေးမယ်အဲ့လိုဖြစ်ရနေရမှာအနာဂတ်ကိုကြည့်ပြီးတော့ဖြစ်ပေးပါကျွန်တော်တို့ကဘယ်လိုပဲပြောပေါ်ပါမှာဒီဘက်ရဲ့ဒီအချက်ကတော့ဒီဘက်ရဲ့အိမ်မက်ကတော့စစ်ဆောင်ဆုံးစခန်းလေးကိုရှောင်လာလို့မစွဲစားမရှောင်သားလို့ရောက်လာကြပြီရောက်လာတဲ့ပြည်သူတွေကမိမိတို့ရကြအောင်ပြန်သွားတဲ့အခါမှာငါတို့တက်တော့ဒီစစ်ဆောင်ဆိုင်စခန်းထဲမှာငါးနှစ်ဆောင်နှစ်လောက်နေရတဲ့အတွက်အကျိုးအမြတ်တချို့တော့ရခဲ့တယ်ဆိုတော့သူကဖြစ်ဖြစ်ပါတယ်အရေးချင်းတချို့ပညာတချို့စက်ရည်စစ်သားတို့အဲ့ဒီဘက်ကနေပြီးတော့အကျိုးအမြတ်ရှိခဲ့တယ်ဆိုတော့ဒီဘက်ကိုကြည့်ကြည့်
ဝိုင်းမော်မြို့နယ်မိုင်းနာနှစ်ချင်းစစ်ဆောင်စခန်းမှာစခန်းနေလူတို့နဲ့တွေ့ဆုံခြင်းအတွင်းဒေါက်ဆန်းစုကြည်ကအဲ့ဒီလိုပြောသွားတာပါအဲ့ဒီတွေ့ဆုံပွဲကိုတက်ရောက်တဲ့စစ်ဆောင်ဒုက္ခသည်တဦးကလည်းဒုက္ခသည်တွေရဲ့ဆန္ဒတွေကိုထင်ဟပ်တဲ့လူလားချက်တွေကိုအခုလိုပြောသွားပါတယ်ဤ
ရင်းနိုင်ငံအချင်းချင်းအဲထိုးစစ်ဆင်မှုကိုအများဆုံးရပ်ကန်ပေးပါဤရင်းနိုင်ငံအချင်းချင်းလေးရင်သုံးရင်တိုက်စစ်ဆင်မှုကြောင့်ပြည်သူများရဲ့ဖြစ်စီဆုံးဆုံးမှုတွေကိုလည်းအများဆုံးတားဆီးပေးပါပြည်2017နောက်ပိုင်းတိုးချဲ့ထားတဲ့နှစ်ဖက်ရှိတဲ့တပ်စခါအလုံးကိုရုတ်သိမ်းပြီးပါရရွာဒေသပတ်ဝန်းကျင်မှာမြေမြို့မိုင်းအပါအဝင်အနေရပြုနိုင်သောအရာအလုံးကိုရှင်းပေးပါအခြားအမျိုးမျိုးကြောင့်နောက်ပိုင်းမှတိုးလာသော ITB များကိုအပြည့်အမှတ်ပြုစီရင်သူပေးပါ
အတိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ပြည်တွင်းငင်းချမ်းရေးမရှိတာကြောင့်အခုလိုမျိုးစစ်ပေးဆောင်စခန်းတွေရှိနေတာဖြစ်တယ်လို့ပြောဆိုသလိုငင်းချမ်းရေးရဖို့ဦးစားပေးလှုပ်တဲ့အကြောင်းကိုလည်းထောက်ပြသွားပါတယ်။လက်ရှိအစိုးရအနေနဲ့အနာဂတ်မှာစစ်ဆောင်စခန်းတွေမရှိအောင်အတွက်လှုပ်ဆောင်ပါမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ
်။လက်ရှိ IDP စခန်းတွေစစ်ပေးဆောင်စခန်းတွေရဲ့မရှိတဲ့ပြည်သူစီသားများရဲ့ဘဝတွေကိုသက်သာစေဖို့ဒါပေမဲ့ဒါဟာရေးလို့ပဲရေးချေရတော့ဒီလိုစခန်းမျိုးမရှိအောင်လို့ဒီမှာလိုအပ်မှာဖြစ်ပါတယ်။အဲ့ဒီရှိအောင်လို့လုပ်ရမှာကတော့ကျွန်တော်ကနံပါတ်၁ညီညာရေးရအောင်လို့ဒီကားဆိုဒီနေ့ရှင်းအောင်လာတာကလည်းအကြောင်းတစ်ခုရှိပါတယ်ဒါပေမဲ့အခုဆိုရင်လည်းတစ်ခုလည်းဖြစ်သွားပါတယ်တစ်ခုကတော့ညီညာရေးစကားပြောဖို့တစ်ခုကတော့ကျွန်တော်တို့ IDP စခန်းကပြည်သူတွေကိုတွေ့ဖို့ IDP နဲ့ညီညာရေးညီညာရေးနဲ့ IDP ဆိုဖိတ်ကြားလို့ရတဲ့ကိစ္စဟုတ်ပါညီညာရေးမရှိလို့ IDP တွေရှိတာ
စစ်ဆောင်စခန်းတွေမှာရှိတဲ့အရွယ်ရောက်ပြီးတဲ့ကလေးသူငယ်တိုင်းကျောင်းနေနိုင်မှုနဲ့ကျန်းမာရေးကဏ္ဍတွေကိုလည်းပြည်내အစိုးရပညာရေးဝန်ကြီးဌာနနဲ့လူမှုဝန်ထမ်းဝန်ကြီးဌာနတို့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။ဒါအပြင်အလုပ်ကိုင်းအခွင့်အလမ်းတချို့ကိုအစိုးရအနေနဲ့ဖန်တီးပေးသွားမယ်လို့လည်းပြောပါတယ်။ဒေါက်ဆန်းစုကြည်ဟာကချင်ပြည်နယ်တွင်းကစစ်ဆောင်စခန်းတွေကိုအခုလိုမျိုးတွားရောက်တာဒါဟာပထမဆုံးအခြေလေဖြစ်ပါတယ်ခင်ဗျာ။